Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေ့ညနေ6:00 to 9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာစုအနေနဲ့စစ်တပ်ပေါ်အမေရိကန်ကဖိအားပေးနေတဲ့အကြောင်းကတော့မကဆိုင်အမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုတွေကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အားပြင်းတဲ့ဟိုက်ဒရိုဂျင်ဘုံးပစိဖိတ်သမုဒ္ဒရာထဲမှာဆန်းသတ်မဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပြေးသွားမှာပါ
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အနေအထားတွေကိုခြေအဝါပေါ်ဓမ္မဒေသကြာကြာလေးလာတရှိပြီးမှအဲ့ဒီအချက်လေးကိုခြေခံပြီးမှ
မြန်မာဒုနိုင်ငံကြားဝန်ကြီးဦးကျော်တင်ပြောသွားတာပါတွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုတော့သတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်တဲ့ဖော်ဆောင်ရွက်ရေးကော်မတီရဲ့ပထမဦးဆုံးအကြိမ်မြေပြင်ကွင်းဆင်းလစ်လာမှုလုပ်ခဲ့ပြီးနောက်ဦးစားပေးလှုပ်ဆောင်မဲ့အရာတွေကဘာတွေလဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရုံမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်ကမတိမငြိမ်ခြေနေတွေပေါ်စိုးရိမ်ကြောင်းနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အယက်သားဆွေရနဲ့စစ်တပ်ကိုအမေရိကန်ပြည်ထောင်စုကဖိအားပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်
Not only have we pressed her, we've pressed the military. So we had two things happening. Secretary Tillerson did call her and did discuss the situation with her, but then also General Dunford.
ဒေါက်ဆန်းစုကြည်ဦးတာမကမြန်မာစစ်တပ်အပေါ်မှာပါဖိအားပေးမှုတွေကိုတပြိုင်တည်းလှုပ်ဆောင်နေရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒေါက်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြောဆိုခဲ့တယ်လို့ပူတွဲစီဦးစီးချုပ်များဖွဲ့ကြီးကပူချွတ်ကြီး Joseph Dunford ကလည်းမြန်မာစစ်တပ်ခေါင်းဆောင်နဲ့ဖုန်းဆက်ပြောဆိုခဲ့တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံကျင်းပရာနယူးယောက်မြို့မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါ။နှစ်ဖက်ကြားဆက်ဆံမှုတွေရှိနေပေမဲ့လက်ရှိပုံစံအတိုင်းဆက်သွားလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်ကလုက္ကဏ္ဍရာတွေကိုသိရှိလို့ကြောင်းပူချွတ်ကြီး Dunford ကပြောကြားခဲ့ကြောင်းလည်းတမ္မကြီး Haley ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့က ARSA အစိုးရအဖွဲ့ရဲ့တက်ခတ်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်လူရောင်နဲ့ချီတည်ဆုံးပြီးတိမ့်နဲ့ချီအိုးဝင်ဆုတ်ခွာခဲ့ရတဲ့အပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပြီးနိုင်ငံတကာကောက်ဆောင်တွေတက်ရောက်လာတဲ့ကုလသမဂ္ဂထူထူညီလာခံမှာထပ်သွင်းပြောဆိုနေကြတဲ့အထိပါရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေတိမ့်နဲ့ချီရောက်နေတယ်လို့ဆိုတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းမနေ့ကကုလသမဂ္ဂမှာမင်းငုံပြောကြားရမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပြတ်မှုဖြစ်ရည်ညွှန်းပြီးရခိုင်ပြည်နယ်ကအခြေအနေကိုအမြန်ဆုံးရပ်တန့်ဖို့လဲမြန်မာဆွေရကိုတိုက်တွန်းသွားခဲ့တာပါ။ကုလသမဂ္ဂမှာမနေ့ကမင်းငွန်းပြောခဲ့တဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းရခိုင်ပြည်နယ်ကအခြေအနေပေါ်မှာစိုးရိမ်ကြောင်းပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပြစ်ကတ်တွေကိုအဆွေရကဖြစ်ရှင်းမှုကြိုးပမ်းနေပြီးဒါတွေကိုနိုင်ငံတကာကအားပေးထောက်ခံဖို့ဒီသတင်းပတ်စောရိမ်မှာပဲပြောဆိုထားတယ်လို့ကုလသမဂ္ဂကမှမြန်မာနိုင်ငံကိုစားမင်းငွန်းပြောကြားခဲ့တဲ့ဒုတိယသမ္မတဦးဟင်နီပန်တီယိုကလည်းအလားတူပြောကြားခဲ့ပါတယ်
။ American သမ္မတတော်နဲ့ထရမ့်ရဲ့မြောက်ကိုရီးယားအပေါ်ချင်းချောက်ပြောဆိုမှုတွေအသစ်ချမှတ်လိုက်တဲ့ပိတ်ဆို့တန်းခတ်မှုတွေနဲ့ထပ်တူတံပြန်ချင်းချောက်တဲ့ရန်စားတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကမကြာခင်မှာဟိုက်ဒရိုဂျင်ဘုံးတစ်လုံးကို Pacific သမုဒ္ဒရာထဲဆန်းသတ်ပစ်လို့မယ်လို့ခေါင်းဆောင် Kim Jong Un ကတောက်ကြားနေမှာပြောပါရယ်။မြောက်ကိုရီးယားအစိုးရကိုလုံးဝချေမှုန်းပစ်မယ်ဆိုပြီးသမ္မတထရမ့်ကကုလသမဂ္ဂအထူးထွေးညီလာခံမှာပြောဆိုခဲ့တဲ့အပေါ်တံပြန်ချင်းချောက်မှုအဖြစ်ဟိုက်ဒရိုဂျင်ဘုံးဆန်းသတ်မှာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Ri Yong Ho ကသတင်းထောက်တွေကိုပြောကြောင်းတောင်ကိုရီးယားနိုင်ငံပိုင် Yun Ha သတင်းစာကဆိုပါရယ်။မြောက်ကိုရီးယားရဲ့နောက်ဆုံးမစ်ဆိုင်တုံးဆန်းသတ်ပစ်လို့မှုအရတိုက်ချင်းပြမီဇိုင်တုံးနဲ့ဟိုက်ဒရိုဂျင်ဘုံးဆန်းသတ်ပစ်လို့ဖို့ဆုံးဖြတ်လိုက်မယ်ဆိုရင်ဂျပန်နိုင်ငံကိုဖျက်ကျော်သွားဖို့ဖြစ်နိုင်ခြေရှိတယ်ဆိုတာညှင်းလို့မရတဲ့အချက်ဖြစ်ပြီးဒီလိုအပြုတ်အမူမျိုးကိုစိတ်ရှည်တီးခံနိုင်စရာအကြောင်းမရှိဘူးလို့ဂျပန်နိုင်ငံကာကွယ်ရေးဝန်ကြီးဆူနိုရီအိုနိုဒေရာကတောက်ကြနေမှာပြောပါရယ်ဒီလအစောပိုင်းမှာပဲမြောက်ကိုရီးယားက6ချိန်မြောက်အကြီးဆုံးအနုမျိုးဆန်းသတ်မှုပြုလုပ်ခဲ့တာပါဒါပေမဲ့လည်းသူ့ရဲ့အနုမျိုးဆန်းသတ်မှုအလုံးကိုမြေအောက်မှာပြုလုပ်ခဲ့တာဖြစ်ပါတယ
်ထိုင်းနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့တောင်ပိုင်းဒေသမှာလမ်းမေးထောင်ပုံပောက်ကွဲမှုကြောင့်စစ်သား၄ယောက်သေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ပ တနီခိုင်မှာဒီကနေ့ဖြစ်ခဲ့တဲ့ပောက်ကွဲမှုတွင်နောက်ထပ် Ranger စစ်သား5ဦးနဲ့အရသားတစ်ယောက်ဒဏ်ရာရရှိခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။တိုင်းနိုင်ငံမှာဗုဒ္ဓဘာသာဝင်အများစုနေထိုင်ကြပေမဲ့တောင်ပိုင်းနယ်စပ်ဒေသမှာတော့မွတ်စလင်များစုနေထိုင်ပြီးမလေးနွယ်ဘွားတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ရရေးဆက်စုပ်နေတစ်ခုလောက်ကြာပုံကံမှုတွေကြောင့်သူတို့တန်ယူအကြမ်းဖက်မှုတွေနဲ့ကြုံနေရတာပါ။ပောက်ကွဲမှုနဲ့ပတ်သက်လို့လက်တလုံးမှာတော့ဘယ်သူမှသူတို့လက်ချက်ဖြစ်တဲ့ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး။
အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ဟိမဝန္တာတောင်တန်းဒေသကနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားမှာညအချိန်အိန္ဒိယဘက်ကနယ်စပ်ဖြတ်ကျော်ပြစ်ခတ်မှုကြောင့်တေဆုံးသူ6ဦးထိတိုးလာတယ်လို့ပါကစ္စတန်စစ်တပ်ကပြောပါရတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ26ဦးလည်းထိခိုက်ဒဏ်ရာရသွားကြတယ်လို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်အရှစ်ဂက်ဖိုးကတောက်ကြားနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါရတယ်။ပါကစ္စတန်နယ်ဘက်ကချောဝါနဲ့ဟာပယ်ရွာတွေကိုနယ်စပ်ဖြတ်ကျော်ပြီးအကြောင်းမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ဗိုလ်ချုပ်ဂက်ဖိုးကပြောဆိုထားတာပါ။ကုလသမဂ္ဂထူးထူးညီလာခံကိုပါကစ္စတန်ဝန်ကြီးချုပ်ရှဒစ်ခါဂန်အဘစီတက်ရောက်နေချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။အိန္ဒိယနိုင်ငံဟာသူ့ဘက်ချမ်းကကက်ရှမီးယားဒေသမှာလူခွင့်ရေးချိုးဖောက်မှုအတော်များများပြုလုပ်ခဲ့တယ်လို့ဝန်ကြီးချုပ်အဘစီကကုလသမဂ္ဂမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။အိန္ဒိယတပ်သားတွေကဂျာရာပရင်းနေမှာနေဆက်ဖြတ်ကျော်ပြီးစတင်ပြစ်ခတ်ခဲ့တဲ့အတွက်အရသာလူထက်မနည်းသေဆုံးသွားတယ်လို့အစိုးရပိုင်းမှာပါကစ္စတန်စစ်တပ်ကပြောဆိုထားတာပါ။ထုတ်ပြန်ကြေညာချက်အရပါကစ္စတန်စစ်တပ်ကပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပေမဲ့ချဝါရွာမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေမှာတော့အိန္ဒိယဘက်ကစတင်ပြစ်ခတ်ခဲ့တယ်ဆိုပြီးပြစ်တင်ပြောဆိုထားပါတယ်။ကက်ရှမီးယားဒေသမှာအခုလိုပြစ်ခတ်မှုဖြစ်ကြတာအဆန်မဟုတ်ပါဘူး။ဗြိတိန်နိုင်ငံကလူလိုက်ရရခဲ့တဲ့1948ခုနှစ်ကစလို့နျူကလ িয়ার လက်နက်ကြီးတွေပိုင်ဆိုင်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ရမှာကက်ရှမီးယားကြောင့်2ချိန်ဖြစ်ပွားခဲ့ဖူးပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမ်းမြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဟာရီကိန်းမွန်နိုင်မာရီယာဟာတနအိုင်ကိုလီတိုင်နှုန်း205ကီလိုမီတာနှုန်းနဲ့ဒီကနေ့စောရင်းမှာပဲအတ္လန္တိတ်သမုဒ္ဒရာတွေကတောက်စ်နဲ့ကိုက်ကော့ကျွန်းနေစီချင်းကပ်လာနေပါတယ်။ပေါ်တိုရီကိုကျွန်းနဲ့ဒိုမီနီကန်သမရနိုင်ငံတွေမှာမိုးတိထံရွာသွန်းပြီးမနစ်ညကဖြတ်သန်းယူရှားလာခဲ့တဲ့မွန်နိုင်ဟာဘာဟာမားကျွန်းအရှိတောင်ပိုင်းကိုလည်းဖြတ်သန်းတက်ခဲ့မယ်လို့ခန့်မှန်းထားကြတာပါ။နှစ်တလုံးပြင်းအဆင့်3ရှိတဲ့ဟာရီကိန်းမာရီယာဟာဗိုဒူးနီကပေါ်တိုရီကိုကျွန်းကိုဖြတ်သန်းတက်ခဲ့ချိန်မှာတော့ပြင်းအဆင့်4ထိရှိခဲ့ပြီးလက်စစ်မီးတွေလည်းပြတ်တောက်ခဲ့ပါတယ်။နောက်ပိုင်းမှာမွန်နိုင်အားပြော်သွားပေမဲ့နေရာတော်များမှာရေကြီးမှုတွေကြုံခဲ့ရတယ်လို့ဒိုမီနီကန်သမ္မတနိုင်ငံမှာလည်းမွန်နိုင်တန်အပြင်းထန်ခံခဲ့ရတာပါ။နှစ်ပေါင်း90အတွင်းအပြင်းထန်ဆုံးဟာရီကိန်းမွန်နိုင်တန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာလူသားချင်းစာနာမှုအရေးပေါ်အခြေအနေတွေကြုံနေရတဲ့အကြောင်းအုတ်ချွေးမှုရီကာဒိုရော့ဆဲလိုကပြောပါတယ်။ဆက်သွယ်ရင်းနဲ့လမ်းပန်းအခက်အခဲတွေကြောင့်မွန်နိုင်တန်ကြောင့်ထိခိုက်ဆုံးရှုံးမှုအခြေအနေအလုံးကိုတော့မသိရသေးသလိုရေကြီးမြေပြိုမှုတွေနေလဲဆက်လက်ထွက်ပေါ်နေတာပါ။ပေါ်တိုရီကိုကျွန်းကရာနဲ့ချီရဲ့အရေးပေါ်စခန်းတွေမှာလူပေါင်း10,000ကျော်ခိုလုံနေကြရပါတယ်။ဟာရီကိန်းမာရီယာကြောင့်ဒါအားဖြင့်လိုင်းတွေလက်ကင်မိုဘိုင်းဖုန်းဆက်သွယ်ရေးမျှော်စင်တွေအိမ်ခေါင်မိုးတွေလည်းပျက်စီးကုန်ပါတယ်။မွန်နိုင်ဟာပေါ်တိုရီကိုကျွန်းကိုလုံးဝပျက်စီးလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကုလသမဂ္ဂထူးထူးညီလာခံမှာမနေ့တုန်းကပြောဆိုလိုက်သလိုအမေရိကန်အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေပြန်လည်ထူထောင်ရေးအတွက်စတင်ကူညီနေပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့ပေါ်တိုရီကိုကျွန်းကိုအရေးပေါ်အခြေအနေကြေညာထားပြီးတွားရောက်ကြည့်ရှုမယ်အကြောင်းလည်းကြေညာထားပေမဲ့ဘယ်ချိန်သွားမယ်ဆိုတော့တိတိကျကျပြောဆိုမထားသေးပါဘူး။
ပြင်းအားခွန်တရမတဲ့အဆင့်ငလင်းလုတ်သွားတဲ့မက္ကဆီကိုနိုင်ငံမှာငလင်းကြောင့်တေဆုံသူ186ဦးရှိသွားပြီလို့တာဝန်ရှိသူတွေကပြောပါရယ်။ပျောက်ဆုံးနေသူအတော်များများရှိနေသေးတဲ့အတွက်တေဆုံသူဦးရေတိုးလာနိုင်နေတယ်လို့လည်းဆိုပါရယ်။ကယ်ဆယ်ရေးအဖွဲ့တွေဟာအင်္ဂါနေ့ကလေးကစလို့24နာရီပတ်လုံးပြိုကျပျက်စီးနေတဲ့အဆောက်အုံတွေအောက်ကအသက်ရှင်ကျန်ရင်နေနိုင်သေးတဲ့သူတွေကိုရှာဖွေကယ်တင်နေခဲ့ကြတာပါ။သမရအန်ဒရီကာပညာညက်တို့ကနိုင်ငံတော်ဝန်ထမ်းကြီးကွယ်ခြင်းနှစ်အဖြစ်3ရက်သားတမတ်ကြောင်းကြေညာလိုက်ပါရယ်။ဒီအချိန်မှာအသက်ကယ်တင်ရင်းနဲ့လိုအပ်နေသူတွေကိုဆေးဝါးကုသပေးဖို့ဟာလည်းသာပဲလုပ်ငန်းဖြစ်တဲ့ဆိုပြီးတော့သမရပညာညက်တို့ကပြောဆိုသလိုတဘာဝဘေးအန္တရာယ်ဆိုင်ရာအလင်းအမြန်တုံ့ပြန်ဆောင်ရွက်သူတွေစေတနာဝန်ထမ်းတွေကိုလည်းချီးကျူးပြောဆိုသွားပါတယ်။စီလုံးညွညွမှုဟာပိုပြီးကြီးမားတဲ့အင်အားတရဖြစ်တဲ့ဆိုတာမက္ကဆီကန်တွေတခါထပ်ပြီးပြသလိုက်ပြီးဆိုပြီးတော့သမရပညာညက်တို့က Twitter မှာရေးခဲ့သလိုပဲထောင်းနဲ့ချီတဲ့လူတွေကဲစေးလုပ်ငန်းမှာပါဝင်ကူညီနေကြတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းဖော်ပြခဲ့ပါတယ်။ American ပြည်ထောင်စုကတဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်သူအယောက်60ကျော်တို့ကိုကရိယာတန်ဆာပလာရီဆေးဝါးပစ္စည်းတွေနဲ့မက္ကဆီကိုစီးတီးကိုဂျာရာဘေးနေကဆေးလုပ်ခဲ့ပါတယ်။ရှာဖွေကစားလုပ်ငန်းတွေကိုလာရောက်ကူညီပေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုအစ္စရေးနဲ့ပနမာတို့လည်းပါဝင်ပါတယ်။
တူရကီသမ္မတရီချက်တာရဲ့အာရဝန်ဟာကဘာဝါခက်ခဲလွန်းလာတဲ့အစိပ်ပိုင်းတစ်ခုမှာအောင်မြင်မြင်အုပ်ချုပ်နိုင်သူမိတ်ဆွေကောင်တူဖြစ်ရည်ညွှန်းပြီးသမ္မတဒေါ်နယ်ထရန့်ကချီးကျူးပြောဆိုလိုက်ပါတယ်။တူရကီသမ္မတကိုထောက်ခံသူတွေနဲ့လွန်ကျွေးဝန်ထမ်းတွေကအမေရိကန်နိုင်ငံသားဆန္ဒပြသူတွေကိုကိုထိလက်ရောက်တိုက်ခတ်မှုတွေကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲကုလသမဂ္ဂထူထောင်ညီလာခံအတွင်းမနေ့ကတူရကီသမ္မတနဲ့သမ္မတထရန့်တို့တီးတန့်တွေ့ဆုံခဲ့ကြတာပါ။နယူးယောက်မြို့ကဟိုတယ်တစ်ခုမှာတူရကီသမ္မတမင်းကွန်းပြောနေစဉ်နောက်ဆက်ဆန္ဒပြသူ၃ယောက်ကိုတူရကီသမ္မတရဲ့လူတွေကထိုးချိတ်ကန်ကြောက်ခဲ့ပြီးနိုင်ပိုင်းအချာမှာပဲသမ္မတထရန့်ကသမ္မတအာရူဝါနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။မီလာထဲမှာတော့လည်းဝါရှင်တန်ဒီစီကတူရကီတန်ရုံးရှင်မှာဆန္ဒပြတဲ့သူတွေကိုတူရကီသမ္မတကြီးရဲ့လွန်ကျွေးတောင်ရှိသူတွေကကိုထိလက်ရောက်တက်ခတ်ခဲ့ကြတာတွေကိုဗီဒီယိုမှတ်တမ်းနေနဲ့တကွာတွေ့ခဲ့ကြရတာပါ။နောက်ပိုင်းမှာတော့တူကီလုံညွေးဝင်တဲ့တော်တော်များကိုတရားစွဲဆိုခဲ့ပါတယ်။မီလာတဲကဖြစ်ရမှာတော့သမ္မတထရန့်နဲ့တူကီသမ္မတအာရဝန်တို့အင်ပြီတော်မှာတွေ့ဆုံပြီးမှပဲဖြစ်ပွားခဲ့ကြတာပါ။
တောင်တရုတ်ပင်လယ်ထက်ကရေပိုင်းနဲ့အငင်းပွားမှုမှာတရုတ်တို့ဘက်ကဩဇာချက်ထွင်လာတာကိုတံပြန်ဖို့အတွက်ဩစတြေးလျနိုင်ငံဟာဂျပန်၊အိန္ဒိယနဲ့အမေရိကန်နိုင်ငံတို့နဲ့ပူးပေါင်းပါဝင်လာပါတယ်။ဩစတြေးလျနိုင်ငံဟာဒေတာရင်းကုန်သွယ်မှု၊ကွန်ရက်ချိတ်ဆက်လုပ်ကိုင်မှုမှလည်းစိုးရိမ်မှုတွေရှိနေတာပါ။ဒီသတင်းမှထဲမှာပဲဩစတြေးလျရဲ့စစ်သင်္ဘော6စင်းကိုတောင်တရုတ်ပင်လယ်ထက်စီးရေးလှစ်ကျင်းဖို့ဆီလိုလိုက်ပါတယ်။တဟာအနှစ်30အတွင်းနိုင်ငံရဲ့အကြီးဆုံးစီးရေးလှစ်ကျင်းမှုဖြစ်တယ်လို့ဩစတြေးလျသတင်းတွေကဆိုပါတယ်။အာရှဒေတာရဲ့ဒီပလိုမေစီနဲ့အပြည့်ပြည့်ဆိုင်ရာကိစ္စရပ်တွေမှာဩစတြေးလျဘက်ကပါဝင်ဆောင်ရွက်မှုတွေထဲကတခုကတော့လုံခြုံရေးခန္ဓာအတွက်ဖြစ်ပါတယ်။ဩစတြေးလျရဲ့ကာကွယ်ရေးအင်အားကတိတ်ပြီးသေးငယ်ပေမဲ့တိတ်အဆင့်မြင့်ပြီးတော့စွန်အားလည်းတိတ်မြင့်ပါတယ်လို့မာဒေါ့စ်တက်တို့ကအာရှရေရာသူသေးသည်ဂျက်ဖရီဝီလ်ဆန်ကပြောပါတယ်။တရားဥပဒေစိုးမိုးရေးကိုကာကွယ်ပေးသူတူအဖြစ်စစ်အေးကာလကလေးကရက်တီလာသလိုပဲတောင်တရုတ်ပင်လယ်အရင်းမှာလဲဩစတြေးလျကဒီအတိုင်းရက်တီနေတာကိုအာရှအိန္ဒိယနိုင်ငံတွေနဲ့မဲဆန္ဒရှင်တွေတွေ့မြင်ကြတာကိုဩစတြေးလျကောင်ဆောင်တွေကလိုလားကြောင်းကြွမ်းကျင်သူတွေကပြောပါတယ်။
ဂျမန်ကားကုမ္ပဏီဖြစ်တဲ့ Mercedes ကအမေရိကန်တောင်ပိုင်းအယ်ဘန်မားပြည်နယ်ကစက်ရုံမှာလက်စစ်ကားတွေစတင်ထုတ်လုပ်ဖို့ဒေါ်လာ1ဘီလီယံယင်းနှမြုပ်နှံမယ်လို့ကြေညာလိုက်ပါတယ်။ရှေ့လာမဲ့3နှစ်အတွင်း Mercedes အမှတ်တရစိမ့်နဲ့လက်စစ် SUV ကားတွေကိုတော့အယ်ဘန်မားပြည်နယ်တူကာလူဆိုမျိုးကနေထုတ်လုပ်သွားမှာဖြစ်ကြောင်းလဲ Mercedes ကုမ္ပဏီကပြောဆိုခဲ့တာပါ။ဒီလိုတိုးချက်ထုတ်လုပ်မှုကနေအလောက်ကိုင်းနေရာပေါင်း600တိုးလာမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြပတင်ပို့နိုင်မှုအတွက်အယ်ဘန်မားပြည်နယ်ကနေရာကောင်းတစ်ခုဖြစ်ပြီးတော့အမေရိကန်ပြည်တွင်းအတွက်လည်းကုန်ထုတ်လုပ်ဖို့ကောင်းတဲ့တင့်တော်တဲ့နေရာတစ်ခုဖြစ်တဲ့အကြောင်းကုမ္ပဏီဘုတ်ဖွဲ့ကပြောဆိုခဲ့တာပါဆက်ယုံနဲ့တိတ်မွေးတဲ့ Pip County ဆိုလို့ရှိရင်လည်းမြောက်အမေရိကတိုက်ကဈေးကွက်ပြင်ကမ္ဘာဈေးကွက်တွေအတွက်အချက်ချာနေရာတစ်ခုဖြစ်လာနိုင်တယ်လို့လည်းကုမ္ပဏီတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်နှုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့တွစ်ဆုံမင်းမြန်ကန်းနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်မြောက်ပိုင်းပဋိပက္ခနဲ့ပတ်သက်တဲ့လူအခွင့်ရေးဆိုင်ရာနိုင်ငံတကာဖိအားတွေကိုထိတ်တိုက်ရင်ဆိုင်တာထက်ထိတွေ့ဆက်ဆံညှိနှိုင်းဖြေရှင်းသွားမှာဖြစ်တယ်လို့မြန်မာတို့နိုင်ငံသားဝန်ကြီးဦးကျော်တင်ကပြောပါရယ်ရခိုင်ပြည်ထနာနဲ့ပတ်သက်လို့အစိုးရမှပြပဖိအားတွေအပြင်ပြည်တွင်းဖိအားတွေပါရှိနေတာကြောင့်တိုင်းပြည်တည်ငြိမ်ရေးကိုအလေးထားကင်တွယ်ရမှာဖြစ်တယ်လို့လည်း VOA မြန်မာပိုင်းနဲ့တွေ့ဆုံမင်းမြန်ကန်မှာဒုနိုင်ငံသားဝန်ကြီးကပြောခဲ့ပါရယ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံသားဝန်ကြီးဦးကျော်တင်ကို VOA ကကိုသားညို့ဦးနယူးယောက်မှာတွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင်
။အခုဆိုရှင်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဖိအားတွေပေါ့နော်နိုင်ငံတကာဝေဖန်ပြောဆိုမှုတွေ EU ဥကုလသမဂ္ဂ OIC စသဖြင့်ဝေဖန်ပြောဆိုမှုတွေတော်တော်ကြောင်မြင့်တက်နေပါတယ်။အဲတော့ UNSC ထီတော်မှာဆွေးနွေးမယ်ဆိုတဲ့အခါဖြစ်တဲ့အခါကျတော့အခုနေသားမျိုးကမြန်မာအတွက်တန်မာကြီးရချက်တဲရောက်နေပြီလို့ဆိုနိုင်ပါလားခင်ဗျ။
ကျွန်တော်နိုင်ငံခြားရေးမှာတာဝန်ထမ်းဆောင်လာတဲ့ပေါင်း40နီးပါးရှိပါပြီ။အဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်အနေနဲ့ဒါဟိုတန်တမာရေးရေးရကျွန်တော်တို့ဒီဘက်မှာတော့เนาะဖီအာအမြင့်ဆုံးအချိန်လို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒီပြဿနာဖြေရှင်းတဲ့အခါမှာပြင်ပအပေါ့เนาะနယူးယောက်ကုလသမဂ္ဂဘက်ကဒီဘက်ပြင်ပအကြည့်နေတဲ့ shutdown ပေါ့เนาะသတင်းမီဒီယာရဲ့ဟန်တဲ့ shutdown ကလည်းကြည့်ပြီးတော့အရန်မဆုံးဖြတ်ဖို့လိုပါတယ်အဲ့ဒါကိုကျွန်တော်တို့ပြည်တွင်းမှာလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေပြည်သူတွေခံစားချက်เนาะဒီအကြမ်းဖက်တိုက်ခိုက်မှုတွေအန္တရာယ်တွေနောက်ပြီးတော့ပြည်သူတွေရဲ့ဟိုပါပေါ့နော်သဘောထားဆန္ဒတွေနောက်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အနေအထားတွေကိုအခြေဟိုပါပေါ့ဓမ္မတိဆန်ကြကြလေးလာတည်ရှိပြီးမှအဲ့ဒီအချက်လေးကိုအခြေခံပြီးမှဆုံးဖြတ်ဖို့တင်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့ဒီတော့ကျွန်တော်တို့မြန်မာကိုယ်စားလှယ်ဖွဲ့တွေနဲ့ဒါကျွန်တော်တို့စကွေးနဲ့နိုင်ငံတော်တမန်ပို့ကမိန့်ခွန်းပြောကြားခဲ့တာအပြင်နောက်ကျွန်တော်တို့ဒုသမရကြီးကလည်းမနေ့ကကျွန်တော်ရဲ့ဒီချက်တွေကိုကျွန်တော်တို့ကတော့ဒီ ရှေ့ဘယ်လိုဆောင်ထက်သွားမလဲဆိုတဲ့ forward looking approach ကျွန်တော်တို့ရှေ့ဟိုဟိုလေးသေးရှင်းလင်းခဲ့ပါတယ်။နောက်ပြီးတော့ဒီမှာကျွန်တော်တို့ session နေရပေါ့နော် September session နေရကျွန်တော်တို့ဟိုဟိုပြည်တည်နိုင်ငံရဲ့ဝန်ကြီးဥဆောင်ပြီးတော့ကျွန်တော်တို့ informal ဟိုအလို့သဘောဟိုနေ့လယ်လာစာပွဲကျင်းပပြီးတော့ဒီကိစ္စမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်မကိစ္စအတွင်းကူပြောင်းရေးကိုအားပေးကြရတဲ့ဒီနိုင်ငံအနောက်နိုင်ငံတွေပေါ့နော်အဲဒီနိုင်ငံတွေလည်းပါတယ်နောက်ပြီးတော့ဒီလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေလည်းပါတယ်နောက်တခြား event ဒီကိစ္စမှာဟိုတူ OIC တွေရနိုင်ငံတချို့တို့အင်ဒီဂျင်ဘင်္ဂလားဒေ့ရှ်တို့အင်ဒိုနီးရှားတို့လည်းပါပါတယ်မလေးရှားတို့လည်းပါတယ်အဲ့တော့ကျွန်တော်တို့ကိုယ်စားလှယ်ဖွဲ့တင်နေခုနကျွန်တော်ပြောခဲ့တဲ့အစည်းအဝေးမှာကျွန်တော်တို့ရဲ့ခုနသဘောထားတွေကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်အဲ့တော့ဒီတကယ်ဒီကိစ္စကိုအကန့်အသတ်ဖြေရှင်းတဲ့အခါမှာပေါ့နော်ဟိုခုနဟိုဒီပြဿနာဟိုအပြစ်တင်ရှုံချဘို့တဲ့ကိုအရေးယူဖို့တဲ့ကိုကျွန်တော်တို့နိုင်ငံတော်အစိုးရအထူးတော်ဒေါက်ဆန်းစုကြည်ဦးဆောင်နေတဲ့အစိုးရနေဒီပြဿနာရေရှိပြည့်လဲအောင်ဖြေရှင်းရေးအတွက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အခါမှာဝိုင်းဝန်းကူညီပံ့ပိုးကြဖို့နောက်ပြီးတော့ဒေါက်တာကိုဖီအန်အန်ကော်မရှင်အကြံပြုထားတဲ့အကြံပြုချက်တွေကိုဖြေရှင်းခြင်းအဖြစ်ဒီဟာတကယ်အဓိကဟောပေါ့နော်သူတို့ root causes တွေလည်းဖြေပြေလည်သွားမယ်အဲ့တော့ဒီနိုင်ငံဒီအတိုင်းဝဲနှစ်ခုကြားမှာเนาะကျွန်တော်တဟဆာတာဖြစ်ဖြစ်နဲ့နေထိုင်နေတဲ့အနေအထားမျိုးပြရအောင်ကျွန်တော်တို့အနေနဲ့ဟိုကျိုးပန်းဖြည့်ရှင်းသွားမယ်ဆိုတော့အဲလိုတန်ခိုက်ထန်ချထားတဲ့ဟာကိုအဲ့ဒီလုပ်ငန်းတွေမှာနိုင်ငံကနေပြီးဝိုင်းဝန်းကူညီခြင်းအဖြစ်နာဖြည့်ရှင်းရနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အကြောင်းကျွန်တော်တို့ပြောကြခဲ့ပါတယ်အဲ့တော့အထူးသဖြင့်ဆုံးဖြတ်တဲ့အခါမှာပေါ့เนาะတကယ်ဘဂရီအခြေအနေမှာသတင်းတွေကိုမူတည်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုလိုတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့ရှင်းပြခဲ့ပါတယ်
ဝန်ကြီးတို့ကအခုကဒီရခိုင်ပြည်ထောင်နယ်ပတ်သက်လို့အစိုးရတွေပေါ့နော်နိုင်ငံကတိုင်ဝမ်ကိုရှင်းပြတယ်ပြောဆိုတယ်တစ်ချိန်တည်းမှာပဲလူခွင့်ရေးအဖွဲ့စည်းတွေနောက်တစ်ခုက Nobel ဆုရှင်လို့ဟာမျိုးတွေသူတို့ရဲ့စိုးရင်ချက်တွေပြောဆိုတာလည်းရှိတယ်အဲ့တော့အဓိကတော့သူတို့လူခွင့်ရှူတော်ကနေပြောကြတာပေါ့ဒီအဖွဲ့စည်းတွေဒီလိုလူတွေကိုရောအာဆွေးနွေးရှင်းပြဖို့ရှိပါလားဘာလို့ဆိုတော့တလောကပဲဒေါန်ဆန်းစုကြည်ကတန်တမန်တွေကိုဖိတ်ခေါ်တဲ့ခါမှာရခိုင်ဒေသကိုဆင်းပြီးတော့ကြည်ပါလေ့လာပါဆိုတော့ဒီအဖွဲ့စည်းတွေနဲ့ပတ်သက်လို့ရောရှင်းပြဖို့တစုံတရာတုံ့ပြန်မှုရှိပါလား
ကျွန်တော်တို့ဒီဖွဲ့စည်းတွေကတော့ကျွန်တော်တို့နိုင်ငံတော်အတိုင်းပင်ခံပို့ရဲ့သူ့ရဲ့သဘောတော့ကျွန်တော်တို့အလုံးကဘာသိအောင်ကျွန်တော်ပြောကြခဲ့တယ်ဒုသမနာကြီးအမေကမှလည်းထပ်ပြီးတော့ကျွန်တော်တို့သိစိတ်ပြောကြခဲ့တယ်အဲနောက်ပြီးတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုလူခွင့်ဖွဲ့တွေနဲ့အခုချိန်ဒီတော့ထိတွေ့မှုမရှိသေးတော့လဲပဲကျွန်တော်တို့အခုဟိုကျွန်တော်အဓိကပေါ့နော်ဘင်္ဂလားဒေ့ရှ်နိုင်ငံတော့ပြောနေတယ်မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံချင်းဖြည့်ရှင်းလို့မရလို့ကုနိုင်ငံကနီလန်နဲ့ဖြည့်ရှင်းတဲ့ပုံစံမျိုးပြောတယ်မြန်မာနိုင်ငံအထူးဆွေးနွေးရေးနေလို့တဲ့သဘောထားမရှိဘူးလို့အဲ့လိုမျိုးပြောကြနေရရှိတယ်။မဟုတ်ကျွန်တော်တို့အချိန်မရ ready ပါပဲလို့ကျွန်တော်တို့အေးဘင်္ဂလားဒေ့ရှ်နိုင်ငံကို special appointment ဖြစ်ကျွန်တော်ကိုယ်တိုင်လည်းအဲပြီးခဲ့တဲ့ January ကသွားခဲ့တယ်။နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းသွားခဲ့တယ်။ကျွန်တော်တို့ကတော့ဒီကိစ္စကိုနိုင်ငံချင်းဖြည့်ရှင်းမှုအတင်းဆိုတာပြောချတယ်။အခုဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့ဒီနေ့ညနေပဲကျွန်တော်တို့ bilaterally ဆွေးနွေးဖို့ရှိတယ်။နောက်အင်ဒီးယားနိုင်ငံတွေလည်းဆွေးနွေးဖို့ရှိတယ်။ Indonesia တို့ပဲဆိုကျွန်တော်မကြာခဏပြောပါတယ်။
ဟုတ်ကဲ့
အာဆီယံနိုင်ငံတွေနဲ့ဆိုလို့ကျွန်တော်တို့စီဝေးအာဆီယံနိုင်ငံရောင်းအစည်းအဝေးမှာရှိပါတယ်အဲ့မှာလည်းကျွန်တော်တို့အာဆီယံမူရတော့ဒီပြည်တွင်းကိစ္စကို officially ဆွေးနွေးတဲ့အနေအထားမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကတော့ဟိုဟောဟို very informal setting တွေ့ပြီးတော့ကျွန်တော်တို့ဟိုသူတို့တွေကိုကျွန်တော်တို့အာဆီယံကျွန်တော်ရဲ့သဘောထားရှင်းပြဖို့လည်းရှိတယ်နောက်သူတို့အနေနဲ့ဘယ်လိုနှီးနဲ့ဒီပြဿနာပြည်လဲမှာကုညီပံ့ပိုးနိုင်မလဲဆိုတော့ပြောဖို့ရှိပါတယ်
ဟုတ်ကဲ့
လောလောဆယ်ကတော့လူခွင့်ရေးဖွဲ့စည်းတွေနဲ့သူတို့ကကန့်လန့်ထားလည်းမရှိပါဘူးကျွန်တော်တွေ့ဆုံလည်းမရှိပါဘူ
းခုကနောက်ကုလသမဂ္ဂရဲ့ fact finding mission ပေါ့နော်လူခွင့်ရေးကောင်စီကနေပြီးတော့ဒီအချက်လက်စုဆောင်ရေးဖွဲ့ကိုလွှတ်ဖို့ကိစ္စမှာမြန်မာနိုင်ငံရည်တည်ချက်ကတော့ဒါကပြည်ရင်းရေးဝန်ရုံးဆွတ်ဖက်တယ်ဆိုပြီးတော့လက်မခံခဲ့ပါဘူးအခုဒီအနေအထားမျိုးမှာတော့ဒီသဘောထားပြောင်းလဲဖို့ရှိပါလား
ကျွန်တော်ပြည်ရင်းရေးဝန်ရုံးဆွတ်ဖက်တယ်လို့အဲ့လိုတော့မသုံးပါဘူးအမှန်ကျွန်တော်တို့ပြောရတာကျွန်တော်တို့ဒီဆိုရတဲ့တက်တဲ့ခါမှာ human rights ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုဟာပေါ့ထိတ်တဲ့ issue တွေ့ရဲ့ဟို confrontation မဟုတ်ဘဲ cooperation approach engagement approach နဲ့သွားနေတာပေါ့နော်ထိတွေ့တဲ့အခါမျိုးနဲ့သွားနေတာကြတော့အဲ့တော့သူတို့ရဲ့စိုးရင်ပုံအောင်လည်းသိတယ်အဲ့တော့သူတို့ဘက်ကဒီ fact finding mission ကိုဟိုအဲ့ဒီဟာဟိုဖွဲ့ဖို့အဆိုပြုကြတဲ့အခါကျွန်တော်တို့အနေနဲ့ဒီ fact finding mission ကိုဆေးလွတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာနော်ဟိုဥပမာရခိုင်ပြည်နယ်မှာဆိုရင်ဒါအဲ့ဖွဲ့လာမှကိုစတင်တဲ့အင်အားစုတွေအများကြီးရှိတယ်ဆိုရောဖွဲ့တွေနောက် even ဒီရခိုင်ဒေသခံတွေရောနောက်စန့်ကျင်ဘက်ပါတီတွေရောဒီဟာဒီကိစ္စစန့်ကျင်တဲ့အင်အားစုတွေအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံခေါင်းဆောင်အနေနဲ့ဟိုခေါင်းဆောင်ဖြစ်လာတဲ့ခါမှာပေါ့နော်လူခွင့်ရှိတော့တခုလည်းကြည့်လို့မရပါဘူးနိုင်ငံရဲ့တည်ငြိမ်မှုလည်းကြည့်ရတယ်လူခွင့်ဆိုတဲ့ခါမှာလည်းတစ်ဖက်ဖွဲ့စည်းအားလုံးရဲ့လူခွင့်ကိုကြည့်ရပါတယ်အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ကအထူးသဖြင့်နိုင်ငံရဲ့တည်ငြိမ်မှုဟိုပြပြသွားမှာဆိုတယ်အ ဲ့တော့ဒီဖွဲ့စည်းလှုပ်ရှားပြီးစန့်ကျင်မှုတွေဖြစ်လာပြီးမတည်မငြိမ်တွေဖြစ်သွားလို့ရှိရင်ကျွန်တော်တို့အနေနဲ့ဒါဒီမိုကရေစီဆိုင်ရာလမ်းကြောင်းတွေပါဒီတော့တင်းဆောင်းသွားနိုင်တယ်လို့ကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ
်ဟုတ်ကဲ့
ဒါကြောင့်မို့လို့ကျွန်တော်တို့ကကျွန်တော်တို့နေပြင်ဗရိတ်ချီနေနဲ့အဲ့ဒီဖွဲ့လက်ခံမှုဆိုတာနည်းနည်းမကိုက်ညီဘူးလို့ပြောတော့
ဒါပေမဲ့ဒီဖွဲ့စည်းသွားခြင်းအဖြစ်ဘာပြောတစုံတရာကဘာကနေပြီးတော့အချက်လက်အခြေအနေမှနေရမသွားနိုင်ဘူးလား
ဒီဟာသူတို့သွားခြင်းအဖြစ်နောက်တစ်ခုရှိတာကနော်သူတို့လာလို့ရှိရင်လေသူတို့ကသူတို့လာခြင်းအပြင်ဒါသူတို့ကတော့အချက်လက်အခြေမှန်တွေသိအောင်လို့တော့ကျွန်တော်တို့ကတော့ဒီ human လူခွင့်ကောင်စီဥက္ကဋ္ဌနေတစင်သူတို့ကိုကျွန်တော်တို့တူဝမ်းဆောင်မှုကျွန်တော်ရဲ့ narrative ကျွန်တော်ရဲ့အမြင်သဘောထားတွေကျွန်တော်ကပံ့ပိုးပေးပါတယ်အဲ့တော့ကျွန်တော်တို့ကသူတို့ကိုဓာတ်ရိုက်ဟိုမြန်မာနိုင်ငံဖိတ်ကြားခြင်းမရှိတော့လဲပေါ့နော်ဒီလူခွင့်ကောင်စီဥက္ကဋ္ဌရှိယူကျွန်တော်တို့ကစာရေးပေးတဲ့အပြင်သူတို့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖြစ်အပျက်အခြေအနေတွေကိုကျွန်တော်တို့ဟိုပံ့ပိုးဟိုပေးထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ဟိုသဘောထားတွေပြောကြခွင့်တော့မဆုံးရှုံးပါဘူးပြည်တွင်းကိုကိုယ်တိုင်လာရောက်ခြင်းအပြင်ခုနမတည်မငြိမ်မှုတွေဒီအုပ်စုနှုတ်ကူသာကွဲပြားမှုတွေအဲ့လိုမျိုးတွေဖြစ်လာမယ့်အနေအထားတွေရှိလာနိုင်တယ်အဲ့ဒါကိုစိုးရင်လို့ဖြစ်ပါတယ
်ဝန်ကြီးကုလို့ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြခွင့်ရအတွက်အများကြီးကျေးဇူးတင်ပါတယ်
မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုကိုသားညို့ဦးတွေ့ဆုံမြင်မြန်ခဲ့တာပါအခုတော့စနေနေ့ညဓာတ်ရိုက်လီလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်တော်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်မှတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝန်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းကြင်းကြင်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ပြီးတော့ဆွေးနွေးခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOE ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီနေ့ညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုရခိုင်ပြည်နယ်ပြည်ပခအဖြစ်ရှာရေးကိုပဲဆက်လက်ကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲဖော်ဆောင်ရွက်ရေးကော်မတီဟာပထမဦးဆုံးအကြိမ်မြေပြင်ကွင်းဆင်းလှစ်လာမှုတွေဆောင်ရွက်ခဲ့ပြီးတဲ့နောက်မှာဦးစားပေးအနေနဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ဒဟဇာရဖြစ်ရေးကိုဆောင်ရွက်မှာဖြစ်တယ်လို့တစ်ဖက်နိုင်ငံကိုရောက်ရှိနေသူတွေပြန်လည်လက်ခံနိုင်ရေးကိုလည်းအဓိကဦးစားပေးတစ်ခုအနေနဲ့ဆောင်ရွက်ဖို့ရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းလိုက်တဲ့ကော်မတီဟာဒီလ18ရက်ကနေ20ရက်နေ့အထိရခိုင်ပြည်နယ်ကြောက်တော်ဘူတိတော်မောင်တော်မြို့တွေကိုကွင်းဆင်းလေ့လာခဲ့ပါတယ်။ဒီလိုကွင်းဆင်းလေ့လာပြီးတဲ့နောက်ဦးစားပေးအဖြစ်ဆောင်ရွက်မဲ့လုပ်ငန်းတွေကိုရခိုင်ပြည်နယ်အကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
။ကျောက်ရီစုံမိုးရင်းနဲ့ဒီနေ့အင်းတိုင်းရအရေးကြီးတဲ့အတွက်ကြောင့်ပေါ့လို့ဌာနနဲ့ပတ်သက်ပြီးတော့နံပါတ်ကြီးထားပြီးတော့ဆောင်ရွက်ဖို့ပေါ့ဗျာ။ထိတ်ဆုံးပါပေါ့နော်။ဟုတ်ကဲ့။နောက်ပြီးတော့ဒီသခံတိုင်းရင်းသားများနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေရှိတယ်။
တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့တဟဇာတာဖြစ်ရေးဟာဆက်ဆက်နေတာကြောင့်ဒီချက်တွေကိုအလေးထားညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်
။တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးတဟဇာတာဖြစ်ရေးဆိုရင်တဟဇာတာဖြစ်ရေးဆိုတာဒီသက်ကကြိုင်ရင်သားတွေနဲ့ခန်းစားချက်ပြင်ထန်တဲ့ကိစ္စတွေလည်းရှိတယ်။ဒါတွေကိုလည်းကျွန်တော်တို့ညှိနှိုင်းဆောင်ရွက်ရမယ်။ခန်းစားချက်ကိုအရန်ကိုရှင်းတန်းတင်ပြီးတော့ဆောင်ရွက်လို့ရှိရင်လည်းတရားဥပဒေစိုးမိုးရေးဆောင်ရွက်ရတာတည်ငြိမ်ရေးဆောင်ရွက်ရတာနည်းနည်းခက်တယ်။ဆိုတော့ဒါတွေကိုလည်းကျွန်တော်တို့အနိုင်ဆုံးအကောင်းဆုံးနဲ့ဒီနေ့ဆောင်ရောက်တော့မယ်တကယ်လည်းဆိုရင်ကျွန်တော်တို့ကပြည်သူအကျိုးဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်ပြည်သူတကယ်အကျိုးရှိရေးဆိုတာပေါ်လွင်အောင်ကျွန်တော်တို့ဆောင်ရွက်ရင်တော့ဒါတွေကဖြစ်လာမယ်လို့ထင်တယ်
။တခြားအလေးထားဆောင်ရွက်မယ့်အချက်တစ်ခုကတော့တဖက်နိုင်ငံကိုရောက်ရှိနေသူတွေပြန်လည်လက်ခံရေးကိစ္စဖြစ်ကြောင်းဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
။ပြန်လည်လက်ခံဖို့အတွက်ဦးစားပေးဆောင်ရွက်မှာ ဒါပေမဲ့ဆိုခုဘက်မှာဘလောက်ရောက်နေပြီပညာကျွန်တော်တို့တိကျဘလောက်မှမသိနိုင်မသိနိုင်တော့ဒါကိုကျန်တဲ့လက်ခံဖို့ကျွန်တော်တို့ဆောင်ရမယ်ဆောင်ရတဲ့ခါကျတော့1993ဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူတူညီချက်များရှိတယ်အဲ့ဒါကိုလည်းစနစ်ကြအောင်ဒီနေ့ညှိနှိုင်းဆွေးနွေးခဲ့ပြီးပြီကျွန်တော်တို့ဒါကိုစနစ်တကျကျွန်တော်တို့ဆောင်ရမှာဖြစ်တယ်အဲ့ဒီဟိုစီစဉ်ကြီးပေါ်လာရင်တော့အားလုံးပြည်သူတွေကိုဝင်လင်းလင်းပြောပြမှာပေါ့အခုကတော့ဆောင်ရနိုင်မဲ့အစီအစဉ်များကိုအခုညှိနှိုင်းဆုံးဖြတ်တုံးရှိနေတာပေါ့နော်ဒါပေမဲ့ကျေးဇူးတင်ပါတယ်ဗျာဆောင်ရမယ့်နေရာမှာလည်းဒီလည်းပါတယ
်နိုင်ငံတကာသတင်းမီဒီယာတွေမှာတော့တစ်ဖက်နိုင်ငံကိုရောက်ရှိနေသူအစ္စလမ်ဘာသာဝင်3သိန်းအထက်ရှိကြောင်းကုလသမဂ္ဂကိုကိုးကားပြီးဖော်ပြကြပါတယ်ဒီလိုတစ်ဖက်နိုင်ငံကိုရောက်ရှိနေသူတွေကိုပြန်လည်လက်ခံဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားစီစစ်တာတွေကိုလည်းအချိန်အဟုန်မြင့်ဆောင်ရွက်ဖို့ရှိကြောင်းပြောပါတယ
်စစ်စစ်နေနိုင်ငံသားဥပဒေကျွန်တော်တို့ဦးစားပေးဆောင်ရွက်နေမှာအဲ့ဒါပါတယ်အဲ့ဒါဘလို့ဆောင်ရွက်တာလဲဆိုတော့စည်းစိမ်နေနိုင်ငံသားဥပဒေကိုပြင်တာကိုပြောတာမဟုတ်ဘူးစည်းစိမ်နေနိုင်ငံသားဥပဒေနဲ့ညီနိုင်ငံသားချင်းမှုကိုဆောင်ရွက်တဲ့နေရာမှာ National Verification Process ဆိုတဲ့ဟာကြီးကိုကျွန်တော်အချိန်အဟုန်နဲ့မြင့်ပြီးဆောင်ရွက်မယ်ဒါကျွန်တော်ရဲ့ mandate ထဲမှာပါတယ်လောကမေတ္တာဝန်ထဲမှာပါတယ်နိုင်ငံသားဖြစ်ဖို့အတွက်စီစစ်တဲ့ process ကိုဖြတ်သန်းရမယ်ပေါ့နော်အဲ့ဒါကိုကျွန်တော်ကတကယ်အောက်ခြေမှာနားလည်အောင်ရှင်းပြရမယ်ရှင်းပြပြီးအဲ့ process တွေဝင်ပြီးရင်တကယ်ရှိစက်နဲ့ဥပဒေနဲ့အညီကျွန်တော်အခုဆက်လက်ဆောင်ရွက်မှာဖြစ်ပါတယ
်တခြား account ထဲပေါ်မဲ့လုပ်ငန်းစဉ်တွေမှာလမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေလက်တလောဆောင်ရွက်ဖို့နဲ့လေယာဉ်လုပ်ငန်းတွင်ကိစ္စတွေကိုလည်းဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းပြောပါတယ်အကြံပြုချက်များ account ထဲပေါ်ဆောင်ရွက်ရေးကော်မတီဟာဒီလ22ရက်နေ့မှာဒုတိယအကြိမ်စည်းဝေးကိုကျင်းပပြီးကွင်းစင်လေးလာတွေးရှိချက်တွေကိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဌာနအလိုက်စီမံချက်တွေရေးဆွဲဖို့ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်ဒီလ28ရက်နေ့မှာတော့ဝန်ကြီးဌာနအလိုက်ရေးဆွဲထားတဲ့စီမံချက်တွေကိုတင်ပြရမှာဖြစ်ပြီးဒီတင်ပြချက်တွေပေါ်မှာအခြေခံပြီးမဟာဗျူဟာတရချမှတ်ဖို့လည်းပြင်ဆင်ထားပါတယ
်ကိုမိုးဇော်သတင်းပေးပို့ခဲ့တာပါရှင်အခုထုတ်လွှင့်နေတဲ့ VOA ရဲ့တောက်တာနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jeju ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်9:00နာရီကြာည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25နဲ့30နေတို့မှာဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကောင်းလင်းဦးတင်ပြပေးပါမယ်ရှင
်ဒီမနက်ငယ်ခံပြင်းနေကမတင်မငင်းချင်းနေတွေပေါ်စိုးရင်ကြောင့်ねပြဿနာကိုအမြန်ဆုံးဖြေရှင်းဖို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာစုရနဲ့စစ်တပ်ကိုအမေရိကန်ပြည်အောင်စုကဖိအားပေးနေကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုသမဂ္ဂမြန်မာစစ်တပ်အပေါ်မှာပါဖိအားပေးမှုတွေကိုတပြိုင်တည်းလှုပ်ဆောင်နေရမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကဒေါ်ဆတ်ဆူကြီးကိုတယ်လီဖုန်းဆက်ပြောဆိုထားတယ်လို့ပူတွက်စီဦးစီးချုပ်များဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုဆက်တန်ဖော့ကလည်းမြန်မာစစ်တပ်ခေါင်းဆောင်နဲ့ဖုန်းဆက်ပြောဆိုခဲ့ကြောင်းကုလသမဂ္ဂထူထောင်ရေးဌာနချင်းပါရနယူးယောက်မြို့မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါနှစ်ဖက်ကြားဆက်ဆံမှုတွေရှိနေပေမဲ့လက်ရှိပုံစံတိုင်းဆက်သွားလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်ကလောက်ကိုင်နေရတယ်ကိုသိရှိလို့ကြောင်းဗိုလ်ချုပ်ကြီးတန်ဖော့ကပြောကြားခဲ့တယ်လို့လည်းတမ်မတ်ကြီးဟေလီကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်ကထွက်သွားတဲ့ဒုက္ခသည်တွေတိုင်းနဲ့ချီရောက်နေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိတ်ဟာဆီနာကလည်းရခိုင်ပြည်နယ်ကအခြေအနေကိုအမြန်ဆုံးရပ်တန့်မှုမနေ့တုန်းကပဲမိန်ကုံးမှာတိုက်တွန်းသွားပါတယ်။အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုတွေကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အားပြတဲ့ဟိုက်ဒရိုဂျင်ဘုံးတစ်လုံးပစိဖိတ်သမုဒ္ဒရာထဲမှာဆန်းသတ်မဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျီယွန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအစိုးရကိုချိန်မုံးပြင်နိုင်ကြောင်းကုလသမဂ္ဂထရီနီလန်ကမှသမ္မတထရန့်ပြောဆိုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဆောင်ရွက်မှာဖြစ်တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်တာပါ။ထိုင်းနိုင်ငံကမတင်မငင်အခြေအနေတွေကြုံနေရတဲ့တောင်ပိုင်းဒေသမှာလမ်းမထောင်ပုံပေါက်ကွဲမှုကြောင့်စစ်သား၄ယောက်သေဆုံးသွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရတယ်။ပရနီကဲမှာဖြစ်တဲ့ဖြစ်ပွားပေါက်ကွဲမှုမှာတော့ရိန်းချစ်စစ်သား၅ယောက်လည်းဒဏ်ရာရရှိသွားခဲ့ပါတယ
်။တရင်အချင်းချုပ်ကိုကိုအောင်လုံးတင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigis ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.